အပူလိုင်းတန်ခံရတဲ့ပါကစ္စတန်နိုင်ငံမှာတော့အပူတန်းကြောင့်စာတင်ကြောင်းတွေကိုပိတ်ချပါရယ်။ကျောင်းသားဥယျာဉ်90ရာခိုင်နှုန်းလောက်တက်ရောက်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ပန်ချက်ပြည်နယ်မှာဆိုရင်ကျောင်းအလုံးကိုဒီကနေ့စနေနေ့ကစပြီးတော့ပိတ်ထားတာပါ။ကျောင်းသား26တန်းလောက်ရှိတဲ့လူဦးရေအထူးထက်ဆုံးပြည်နယ်မှာနွေရာသီကျောင်းပိတ်ရက်ကိုသတင်းတစ်ပတ်ကြိုပြီးတော့ပိတ်လိုက်တာပါ။ပါကစ္စတန်နိုင်ငံမှာအခုလက်ရှိခံစားနေရတဲ့အပူလိုင်းအပြင်ဇွန်လထဲမှာနောက်ထပ်အပူလိုင်းတစ်ခုထပ်ဝင်ဖို့ရှိတယ်လို့ပါကစ္စတန်မိုးလေဝသဌာနကပြောပါရယ်။ပန်ချက်ပြည်နယ်မှာအပူလိုင်းကြောင့်ပုံမှန်ထက်6ဒီဂရီကနေ8ဒီဂရီဆယ်စီယပ်ပိုပူနေပြီးတော့လာဟိုမြို့တော်အပူချိန်ကတော့50ဒီဂရီဆယ်စီယပ်ဖာရန်ဟိုက်နဲ့ဆိုရင်တော့100ပတ်ဝန်းကျင်မှာရှိနေပါရယ်။ပါကစ္စတန်နိုင်ငံနဲ့ဒီအိန္ဒိယနိုင်ငံအနောက်ပိုင်းမှာအပူဒဏ်နဲ့ဆက်ဆက်သေဆုံးသူဟာတောက်ကြနေအထိ11ယောက်ထက်မနည်းရှိနေတာပါ။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ်စတန်ပြည်နယ်မှာတောက်ကြနေတော့ကအပူချိန်ဟာ49ဒီဂရီဆယ်စီယပ်ဖာရန်ဟိုက်နဲ့ဆိုရင်တော့120.2အထိပူပြင်းခဲ့ပြီးတော့အိန္ဒိယမှာအခု2024ခုနှစ်အတွင်းအမြင့်ဆုံးအပူချိန်အဖြစ်ဆန့်ကျင်တင်ခဲ့ပါရရှင်။